Welcome to the Voice of America in Burmese.
Mingla nyan ni yin ma tora shin ni tani da amoh ban pye ja ba ye la kya. VOA American tai ye 2019 khu ne December la 14 ye cha da bani ni nyan ni kin season ni go Myanmar San Daw Chin nyan ni 6 nai kwe ya ni 9 nai ati Washington DC myo daw ga ni line no meter 1925 do ga ni dai yai tin set ni ba bi.ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လူပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ American ပြောစုအယ်ဘာမားပြည်နယ်ကုစားပြုထက်လွတ်တော်မှတ်နေရအတွက်ကျင်းပတဲ့အထူးရွေးကောက်ပွဲမှာ Republican Party ကိုယ်စားအနေနဲ့ရှုံးနိမ်ကြောင်းလက်ခံဖို့ဒီမိုကရက်ကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့နယ်နေရှင်းလင်းတဲ့စစ်စင်ရေးတွေစတဲ့ပထမတစ်လအတွင်းသေဆုံးသူရိုဟင်ဂျာအရေအတွက်က6,900ထက်မနည်းရှိတဲ့အကြောင်း MSF ဘက်ကပြောလိုက်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မသိငင်ထိုင်နေသူကြီးညာပေးမှာပါ
ဟုတ်ကဲ့ပါခင်ဗျာပဋိပက္ခဖြစ်ခဲ့တဲ့ရခိုင်ဒေသမှာအခြေအနေတွေတည်ငြိမ်လာနေပြီဆိုပေမဲ့နှစ်ဖက်လူမှုအတိုင်းဝိုင်းကြားမှာစိုးရိမ်မှုတွေကြီးထွားနေစေပဲလို့ICRC အကြီးအကဲတူကပြောကြားလိုက်ပါတယ
် And what really struck me during my visit is that life has stopped in its track because people are
ဒီကြောင့်သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်တခါအဖမ်းဆီးခံရတဲ့ writers သတင်းတောင်နှစ်ဦးအခုမြန်မာရောက်နေတယ်လဲဆိုတာမသိရသေးတဲ့အခြေအနေနဲ့ Lebron အရေးကိစ္စကိုဆောင်ရွက်နေသူတွေဒီဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့ကြိုးစားရမှာအတားမြစ်ခံရတဲ့အကြောင်းတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြမှာပါ
American ပြည်သူအယ်ဘာမားပြည်နယ်ကိုစားပြုထက်လွတ်တော်မှတ်နေရအတွက်ကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာ Republican Party ကနေရှင်ပြိုင်ခဲ့တဲ့ Raimo အနေနဲ့ရှုံးနိမ်ကြောင်းလက်ခံပြီးမှန်ကန်တဲ့လမ်းကိုလိုက်ဖို့ Democrat ကိုယ်စားတော့ Doc Jones ကတိုက်တွန်းလိုက်ပါတယ်ဒီကနေ့ကရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ် Jones ကထောက်ခံမဲ့ 49.9% ရင်းနှုန်းပြန်ပြတ်ဖြစ်တဲ့မိုးက 48.4% ရင်းနှုန်းရရှိခဲ့ကြတာပါရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Jones ကတော့နိုင်ငံမှုတွေကိုကူစားမဲ့အချင်းဖြစ်ကြောင်းလည်းပြောဆိုသွားပါတယ် Republican ကိုယ်စားမိုးကတော့စစ်တပ်နဲ့ပြည်내ရင်းကမဲယုံတချို့မှာမဲရီတွဲမှုတွေအပြီးမတတ်သေးလို့ပြည်내ဆွေးရကမဲရက်လက်ကိုအတည်ပြုမဲ့အချင်းထိသူ့ရဲ့စီဝေးဘက်ကစောင့်ဆိုင်နေစေဖြစ်ကြောင်းဗီဒီယိုမှတ်တမ်းတစ်ခုထုတ်ပြန်ပြောဆိုထားတာပါမဲအလုံးရည်ထွက်ပြီးပြည်내ဆွေးရကတည်ပြုရမယ့်လုပ်ငန်းစဉ်ကတော့တရင်နှစ်ပတ်လောက်ကြာမြင့်မှာဖြစ်ပါတယ်။အေဗာမားပြည်내ရွေးကောက်ပွဲတွေမှာမဲရလက်ဟာ3,500,000 ကနုံးတာခွာခြားခဲ့ရင်မဲတွေကိုပြန်ရည်ထွက်ခွင့်ရှိပေမလဲအခုနောက်ဆုံးရလက်တွေအရဒီမိုကရက်ကိုယ်စားလှယ် Jones ကသတ်မှတ်ချက်တဲ့ကျော်လွန်တဲ့အရေးတွင်းနဲ့အနိုင်ရရှိထားတာပါ။အေဗာမားပြည်내 Republican Party ဥက္ကဋ္ဌ Terry Lattan ကတော့မဲတွေကိုပြန်လည်ရည်ထွက်ဖို့ထောက်ခံမှာမဟုတ်တဲ့သဘောမျိုးမနေ့တုန်းကပဲကြီးညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုကိုဥဆောင်စုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာအပေါ်အခိုင်အမာယုံကြည်ထားတဲ့အကြောင်းတရားရေးဌာနတာဝန်ရှိသူကပြောဆိုလိုက်ပါတယ်။ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူး James Comey ကိုသမ္မတ Donald Trump ကရာထူးကထုတ်ပြစ်လိုက်ပြီးတဲ့နောက်မေလအတွင်းမှာအထူးစုံစမ်းရေးမှူးအဖြစ်ရောဘတ်မူလာကိုရွေးချယ်ခန့်အပ်ခဲ့ပြီးသူ့ရဲ့ဆောင်ရွက်ချက်တွေကိုကြီးကြပ်နေတဲ့ဒုတိယတရားသူကြီးချုပ် Rod Rosenstein ကအခုလိုပြောဆိုတာပါအထူးစုံစမ်းရေးအဖွဲ့မှာ Trump စန့်ကျင်ရေးဘက်တော်သားတွေပါဝင်ခဲ့တယ်ဆိုတဲ့ Republican တွေရဲ့ဝေဖန်ချက်ကိုလည်းဒုတိယတရားသူကြီးချုပ်ကပယ်ချပါတယ်တရားရေးဌာနရဲ့လုတ်ပိုင်권အတွင်းအကြောင်းကိစ္စတွေပဲဖြစ်ဖြစ်ဒါမှမဟုတ်လည်းအထူးစုံစမ်းရေးအဖွဲ့ရဲ့ဆောင်ရွက်ချက်တွေမှာဘက်လိုက်ဆောင်ရွက်မှုမရှိအောင်တရားရေးဌာနကအသေးအချာလှုပ်ဆောင်မယ်လို့လည်းဒုတိယတရားသူကြီးချုပ်ကအောက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်တွေကိုပြောဆိုခဲ့ပါတယ်။လေးစားခံရတဲ့ပြည်ထောင်စုဆွဲဆိုရေးမှူးဟောင်းနောက် FBI ညွှန်ကြားရေးမှူးဟောင်းလည်းဖြစ်တဲ့မူလာကိုစုံစမ်းစစ်ဆေးရေးဦးဆောင်မှုရွေးချယ်မှုဟာဆိုရင်အသင့်တော်အကောင်းမွန်ဆုံးဖြစ်တယ်လို့လည်းဒုတိယရှင်းနေချုပ်ကထပ်လောင်းပြောဆိုသွားပါတယ်ရှင်
။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်ခဲ့တယ်လို့ဆွဆဲနေရတယ်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ပဲပယ်ချလိုက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြန်ပြက်တွေကသမ္မတဖြစ်တရားဝင်မှုကိုထိုးနှက်တိုက်ခတ်ဖို့ဆွဆဲချက်သက်သက်သာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်။နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်မယ်လို့မျှော်လင့်ကြောင်းလည်းမော်စကိုမြို့တော်မှာဒီကနေ့ပြုလုပ်တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုလိုက်တာပါ။အမေရိကန်ထောက်လှမ်းရေးအေဂျင်စီကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်ဟီလာရီကလင်တန်ကိုသမ္မတလောင်းထရန့်အနိုင်ယူနိုင်အောင်ဂျာဝင်ကူညီရဲ့လိုရက် တွေကိုရုရှားသမ္မတကိုယ်တိုင်ညွှန်ကြားခဲ့တယ်လို့ယုံကြည်ထားကြပါတယ်။လက်နက်ထိန်းချုပ်ရေးစာချုပ်တွေနဲ့ပတ်သက်လို့ရုရှားကဆက်လက်လိုက်နာဆောင်ရွက်တော့မှဖြစ်ပေမဲ့အမေရိကန်ကသဘောတူညီချက်တွေကနေထွက်မှာကိုစိုးရိမ်ကြောင်းလည်းသမ္မတပူတင်ကပြောဆိုသွားခဲ့တာပါ။အမေရိကန်နဲ့အပြိုင်ဆိုင်လက်နက်တပ်ဆင်မှုတွေမဖြစ်စေဘဲရုရှားနိုင်ငံကစစ်ရေးတောင်းနှင်းအောင်ကြိုးပမ်းတော့မှဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ရုရှားနိုင်ငံအနေနဲ့နိုင်ငံရေးအရာပြိုင်ဆိုင်မှုရှိတဲ့စနစ်တစ်ခုရှိဖို့လိုအပ်ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုသွားသလိုရှင်းနေတဲ့ရွေးကောက်ပွဲတွေကျင်းပတဲ့အခါညီညွတ်တဲ့ရုရှားပါတီကနေရှင်ပြိုင်မယ်အစားတတိပုဂ္ဂလဖြစ်ရှင်ပြိုင်သွားမှာဖြစ်ကြောင်းလည်းပြောဆိုသွားခဲ့ပါတယ်။
ကမ္ဘာတလွန်းနဲ့အရှေ့လေပိုင်းဒေသတွေမတိမငိမ့်ဖြစ်စေရေးအီရန်ရဲ့လှုပ်ရက်တွေကိုဒီကနေ့ကြားသာပရင်းနဲ့သတင်းစာရှင်းလင်းပွဲမှာကုလဆိုင်ရာအမေရိကန်သံမကြီးနီကီဟေလေးကပြောဆိုမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံကိုယ်စားလှယ်အဖွဲ့ကပြောဆိုထားပါတယ်။အမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားဂျာမနီတို့နဲ့အီရန်ကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုအီရန်ဘက်ကလက်တွေ့ဆောင်ရွက်မှုအပေါ်ကုလသမဂ္ဂရဲ့အစဉ်ခံစားနဲ့ပတ်သက်ပြီးသံမကြီးဟေလေးကပြောဆိုဖြစ်ပါတယ်နျူကလ িয়ার ထိပ်ဖူးတင်းဆောင်နိုင်တဲ့ပေတင်းတက်ဒုံးကျည်စမ်းသပ်မှုတွေကိုအီရန်ဘက်ကမလုပ်ဖို့ကိုလည်းတိုက်တွန်းထားတာပါအီရန်ဘက်ကနိုင်ငံတကာဂရိကဝတ်အတိုင်းလိုက်နာမှုမရှိဘဲသူ့ရဲ့ဆောင်ရွက်ချက်တွေကိုဖုံးကွယ်ဖို့ကြိုးစားတဲ့မငင်းနိုင်တဲ့အထောက်အထားတွေကိုတန်အမတ်ကြီးကပြသမှာဖြစ်တယ်လို့လည်းအကြိုထုတ်ထားတဲ့ညင်ညာချက်မှာဖော်ပြပါတယ်အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားလက်ထက်ကအီရန်ရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုမလုပ်ရေးအကောင်းဆုံးနည်းလမ်းအဖြစ်နဲ့ချုပ်ဆိုထားတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကိုလက်ရှိသမ္မတဒေါ်နယ်ထရန့်ကတော့ပယ်ချထားတာပါအီရန်ရဲ့ပယ်ရင်တက်ဒုံးကျည်စမ်းသပ်မှုတွေကိုတော့အမေရိကန်အစိုးရ20လုံးလက်တင်မခံခဲ့ပါဘူးအီရန်ဘက်ကတော့နျူကလ িয়ার လက်နက်စမ်းသပ်နေတာမဟုတ်ဘဲကာကွယ်ရေးအတွက်ဒုံးကျည်စမ်းသပ်မှုကိုလှုပ်ခွင့်ရှိတယ်လို့ပြောဆိုနေတာဖြစ်ပါတယ်ရှင်
Your American Fan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Your American Fan မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူငယ်တပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေစတင်တဲ့ပထမတလအတွင်းတည်ဆုံသူရိုဟင်ဂျာမွတ်စလင်အရေအတွက်ဟာ6,900တက်မင်းရှိခဲ့ကြောင်းနယ်စည်းမခြားဆီယဝင်များဖွဲ့ MSF ကပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်ကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့ရိုဟင်ဂျာတွေကိုမင်းမြန်ပြုစုထားတဲ့စစ်တမ်းကိုဒီကနေ့ထုတ်ပြန်ရမှာဆွစ်ဇာလန်နိုင်ငံဂျနီဗာခြေဆိုင်နိုင်ငံတကာကူညီပေးအဖွဲ့တစ်ခုဖြစ်တဲ့ MSF ကခံမှန်းပြောဆိုလိုက်တာပါတည်ဆုံသူတွေထဲမှာအသက်9နှစ်အောက်အရွယ်ကလေးငယ်အနည်းဆုံး930ပါဝင်တယ်လို့လည်းပြောဆိုထားပါတယ် MSF အဖွဲ့ရဲ့စစ်ဘက်ဆိုင်ရာညွှန်ကြားမှု Sydney Wong ကတော့စစ်တမ်းကောက်ယူရမှာတည်ဆုံသူမိသားစုဝင်အရေအတွက်ကိငင်းနဲ့ပုံမှန်တော်မှာတည်ဆုံဒဏ်ရာရအောင်အကြမ်းဖက်ခံခဲ့ရတဲ့ပုံစံကိုကြားသိရတာတော်လို့ဆရာဖြစ်ရကြောင်းပြောဆိုခဲ့ပါတယ်ဒီခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးကင်းစကန်30လောက်ကိုဩဂုတ်လ25ရက်နေ့ကစီးနင်းတဲ့ခဲ့တဲ့ ARS စွန့်ရအုပ်စုကိုလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေမှာမြန်မာစစ်တပ်ဟာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားကြတာပါမြန်မာစစ်တပ်နဲ့လက်နက်ကိုင်အရသားတွေဟာတပ်ဖြတ်မှုအမှန်ပြုကျင့်မှုရွာတွေကိုမိရှုမှုတွေကျူးလွန်ခဲ့ကြပြီးရိုဟင်ဂျာ6သိန်းကျော်ကလည်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရကြောင်းလူခွင့်ရေးဖွဲ့တွေကလည်းပြောဆိုထားပါတယ်မြန်မာအာဏာပိုင်တွေကတော့စစ်စင်ရေးတွေအတွင်းလက်နက်ကိုင်အစွန်းရောက်400နီးပါးကိုအသေးဖမ်းဆီးမိကြောင်းပြောဆိုထားတာပါလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲချက်တွေထွက်ပေါ်လာရကစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုဖွဲ့ပြီးစစ်ဆေးခဲ့တဲ့မြန်မာစစ်တပ်ကတော့နိုင်ငံတကာနဲ့လူခွင့်ရေးဖွဲ့တွေဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့လုံခြုံရေးတပ်ဖွဲ့တွေကဥပဒေနဲ့ညီသာဆောင်ရွက်ခဲ့ကြောင်းတွေ့ရှိချက်တွေကိုအစိုးရကစားထုတ်ပြန်ရမှာပြောဆိုခဲ့ကြပါတယ်
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတဦးထင်ကျော်တို့ဒီကနေ့တိုကျိုမြို့တော်မှာတွေ့ဆုံဆွေးနွေးပါတယ်။မြန်မာနိုင်ငံတွင်အခြေခံအဆောက်အအုံစီမံကိန်းတွေမှာဂျပန်ဘက်ကနောက်ထပ်ထောက်ပံ့မှုသစ်တွေကိုဂျပန်ဝန်ကြီးချုပ်ကကြေညာမယ်လို့လည်းခန့်မှန်းထားကြပါတယ်။ဒီစီမံကိန်းတွေကတော့သယ်ယူပို့ဆောင်ရေးနဲ့လျှက်စစ်ဖြန့်ဖြူးရေးဆိုင်ရာပါဝင်ရန်ကုန်မြို့ဖွံ့ဖြိုးရေးအတွက်ရည်ရွယ်တာဖြစ်ကြောင်းဂျပန်အစိုးရတာဝန်ရှိသူတွေကိုကိုးကားပြီးကြိုတိုသတင်းကဖော်ပြပါတယ်။ကောင်းဆောင်တို့ဆွေးနွေးမှုအတွင်းမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုမှာဂျပန်နိုင်ငံဘက်ကအားပေးထောက်ပံ့မှုကိုဂျပန်ဝန်ကြီးချုပ်ကထပ်လောင်းအာမခံပြောကြားခဲ့ကြောင်းလည်းဖော်ပြပါဗျ။မြန်မာနိုင်ငံမှာဂျပန်ဘာသာစကားသင်ကြားရေးမြင့်တင်မှုဂျပန်ရဲ့ယင်းနှိမ့်နှံ့မှုတိုးချဲ့ရေးတို့ကိုလည်းဂျပန်ဝန်ကြီးချုပ်ဘက်ကထုတ်ဖော်ကြေညာမယ်လို့ခန့်မှန်းထားကြပါဗျ။ဒါ့အပြင်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးလည်းကောင်းဆောင်တို့ဆွေးနွေးကြဖို့ခန့်မှန်းကြပါဗျ။ ဂျပန်နိုင်ငံမှာဒီဇင်ဘာလ12ရက်နေ့ကနေ15ရက်နေ့အထိကျင်းပမယ်ကမ္ဘာလုံးဆိုင်ရာကျန်းမာရေးလွှမ်းခြုံမှုဆွေးနွေးပွဲကိုတက်ရောက်ဖို့သမ္မတဦးထင်ကျော်ဂျပန်ကိုရောက်ရှိနေတာဖြစ်ပါတယ်။သမ္မတဦးထင်ကျော်ကတော့ဒီကနေ့ကျင်းပမယ်အဆင့်မြင့်ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်ရှင်။
ကမ္ဘာတွင်းမြေမြမိုင်းအသုံးပြုမှုတွေတိတ်မရှိတော့ပေမဲ့အာဖဂန်နစ္စတန်၊လီဘီးယား၊ယူကရိန်းနဲ့ယမန်နိုင်ငံတွေကတိုက်ပွဲတွေကြောင့်တည်ဆုံးမှုရေတွေ့ရနနစ်စတိုက်ဆက်လက်မြင့်မားနေစေဖြစ်ကြောင်းနိုင်ငံတကာမြေမြမိုင်းအသုံးပြုမှုတာစီလို့ရှာမှုဖွဲ့ ICBL ရဲ့အစီရင်ခံစာတစ်ခါဖော်ပြပါရတယ်။တည်ဆုံးသူ2089ယောက်ပါဝင်2016ခုနှစ်ထဲမြေမြမိုင်းတန်တဲ့သူစုစုပေါင်း1605ဦးရှိခဲ့ကြောင်းလည်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ ICBL ရဲ့စီးရင်မှာတော့တမင်ရိုးချမြေမြမိုင်းနေသမကလက်လုံမိုင်းတွေမပေါက်ကွဲသေးတဲ့ဘုံတွေရောက်ထိခဲ့ကျေးဇူးစီးရင်ကိုလည်းထည့်သွင်းထားပါတယ်
။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကအထက်ရဲတင်တန်းချောင်းဝင်းတစ်ခုအတွင်အသေးခံဘုံးခွဲသမားတဦးဒီကနေ့ဖောက်ခွဲတိုက်ခိုက်ခရာကလူအများအပြားသေဆုံးခဲ့ပါတယ်။ဂျင်နရယ်ခရာရဲတင်တန်းချောင်းမှာစစ်ရေးပြအခမ်းအနားတစ်ခုအတွက်ရဲတပ်ဖွဲ့ဝင်တွေလေ့ကျင့်နေစဉ်တိုက်ခိုက်ခံရတာဖြစ်ပါတယ်ရှင
်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။ VOA နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့ internet ဆိုင်မျက်နှာ burmese.voanews.com ကနေတက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေနဲ့စတင်ညင်ပါတယ်။ Writers တင်ဌာနမြန်မာသတင်းတောက်နှုတ်ဦးအဖမ်းခံရတာတရက်ကျော်ကြာလာပြီဖြစ်မိမဲ့အခုချိန်ထိသူတို့ဘယ်ရောက်နေတယ်လဲဆိုတာမသိရသေးဘူးလို့မိသားစုဝင်တွေကပြောပါတယ်။ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဝင်တချို့နဲ့ညစာစာရင်တွေ့ဆုံမှုဖိတ်ကြားခံရလို့တွားရောက်ပြီးနောက်ပိုင်းမှာတရင်နောက်နှစ်ဦးကိုမြန်မာအစိုးရကလျှို့ဝှက်ချက်အဥပဒေနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာတရင်ရယူနိုင်ဖို့ခက်ခဲနေတဲ့အခြေအနေကြောင့်အခုလိုသူတို့ဖမ်းဆီးခံရတာဖြစ်တယ်လို့မြန်မာတရင်မီဒီယာကောင်စီတာဝန်ရှိသူကပြောပါတယ်။အပြည့်စုံကိုတော့ VOA တရင်နောက်မတ်မီခါကတင်ပြမှာပါ။
ပြည်ရဲ့ဩဂုတ်လကစလို့ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်အခြေအနေတွေနဲ့ပတ်သက်ပြီးသတင်းရယူဖို့ကြိုးစားခဲ့တဲ့အတွက်ရိုက်တာသတင်းဌာနကမြန်မာသတင်းတောက်နှုတ်ဦးကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကဖမ်းဆီးလိုက်ပြီးနိုင်ငံတော်လွှတ်ဝတ်ချက်အဥပဒေပုံမှန်3နဲ့ဖမ်းဆီးအရေးယူထားတယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီလိုဖမ်းခံရတာဟာတရက်ကျော်ကြာလာပြီဖြစ်ပေမဲ့အခုချိန်ထိသူတို့ဘယ်ရောက်နေတယ်လဲ၊ဘယ်နေရာမှာဖမ်းဆီးထားတယ်လဲဆိုတာကိုမိသားစုဝင်တွေကဒီနေ့ထိမသိရသေးဘူးလို့သူတို့ရဲ့မိသားစုဝင်တွေက VOA ကိုပြောပါတယ်။ဖန်းစီပုံမှန်တက်ခံရတာနဲ့ပတ်သက်လို့ဘာတစ်ခုမှတိတိကျကျမသိဘူးလို့လဲကိုတက်ဦးမောင်ခါကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းဤက VOA မြန်မာပိုင်းကိုခုလိုပြောဆိုခဲ့တာပါ။ဘာ
လို့အခုတည်းလည်းမတွေ့ရသေးဘူး။ဗမာသားသားလည်းဆိုတာလည်းကျွန်တော်မသိသေးဘူးချက
်။ကိုကျော်စိုးဦးရဲ့ညီမမတ်ဝါလေးကလည်းသူ့အကိုဖန်းစီခံရတယ်လို့တည်င်းတွေထွက်လာမှသာသိရတယ်လို့အခုလိုပြောပြသွားပါတယ
်။သူရေကုန်ရောင်းနေရဆိုတော့မှညီမမသိဘူး။အခုသူပြဿနာရှင်မညီမသိတာ။ညီမကအင်္ဂါဖုံးဆက်မှသိရ။အရင်ဆုံးသိရတော့သူအမျိုးသမီးသူအမေအရင်ဆုံးသိရ။ညီမကဒီကံကောင်မှရှိနေတော့သူတို့ကညီမကိုအလှန်ပြီးအကြမ်းကြောင်းကြောင်းချမှညီမသိရ။
ကိုကျော်စိုးဦးဟာအဖမ်းမခံရခင်ဒီဇင်ဘာ9ရက်နေ့ကရန်ကုန်မြို့ကြောက်တရားမြို့နယ်တဲကဟိုတယ်တစ်ခုမှာတက်ခိုသွားတယ်လို့ VOA ကသိရပါဗျ။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အင်္ဂါနေ့ညကပျောက်မသွားခင်ရဲတပ်ဖွဲ့ဝင်တွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရတဲ့အတွက် writer သတင်းဌာနရဲ့ရင်မောင်းကအမှတ်၈လုံခြုံရေးရဲတပ်ရင်ဝင်းနာမှာသူတို့နှစ်ဦးကိုပို့ပေးခဲ့တယ်လို့ writer သတင်းထဲမှာဖော်ပြထားပါဗျ။သတင်းတောင်းနှစ်ယောက်နဲ့အတူရဲရာရှိနှစ်ယောက်တို့အနာကစားတောက်ဆိုင်ကိုထွက်သွားပြီးတဲ့နောက်သတင်းတောင်းနှစ်ယောက်ကားစီပြန်လာခဲ့ကြတာဖြစ်တယ်လို့အဲ့ဒီသတင်းထဲမှာဖော်ပြထားပါဗျ။နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တပ်ဆိုင်ရာလုံခြုံရေးဆိုင်ရာအရာရှိတွေနဲ့ထောက်ကြံရဲစခန်းနေပြည်တော်ရဲရုံးတို့ကိုအချိန်ချင်း VOA ဘက်ကဆက်သွယ်ပေးမယ်တာဝန်ယူဖြေကြားပေးခဲ့သူမရှိခဲ့ပါဘူး။လက်ရှိမြန်မာနိုင်ငံမှာသတင်းရယူနိုင်ဖို့ခက်ခဲနေတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာကြောင့်သတင်းသမားတွေအတွက်အန္တရာယ်ဖြစ်နိုင်တဲ့အခြေအနေတစ်ခုဖြစ်နေတယ်လို့မြန်မာသတင်းမီဒီယာကောင်စီကသတင်းစာဆရာဦးအောင်လာထွန်းကတုံ့တက်သွားပါတယ်
။ကျွန်တော်အနေနဲ့ကြည့်လိုက်တော့သမားတွေအတွက်သိအခြေအနေကောင်းတစ်ခုမဟုတ်သေးဘူး။သတင်းအချက်အလက်ရပိုင်းခွင့်ဟာတော်တော်နေပါနေတယ်။လုံးအမရကိုကျွန်တော်ကိုယ်တိုင်လည်းသတင်းသမားလုံးလာခဲ့တယ်။အဲ့တော့သတင်းသမားတွေအတွက်လုပ်ကြရတာလည်းတော်တော်ဖက်ဖြစ်ရှိပါတယ်။သတင်းသမားအတွက်တရားဝင် channel နဲ့ပေါ့တရားသဖြင့်သတင်းရရှိယူပိုင်းခွင့်အခွင့်အလမ်းသိနေပါတဲ့အခါဒီလို annual review တွေကြားရောက်နိုင်ပါတယ်။ကျောင်းဖက်ကလည်းဒီသမားတွေကိုပိုင်ပြပုံတည်င်းအချက်လက်တွေကိုစီမံခန့်ခွဲပုံတွေဟာတော်တော်လေးလိုပါသေးတယ်လို့ကျွန်တော်ယူဆဆုံးမြင်ပါတယ်။ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိဖို့လိုပါတယ်။တည်င်းသမားတွေရဲ့ပုံမှာ အကြက်ကြိုင်နေနှိကွက်တယ်လို့နိုင်ငံတကာကမြင်တာဟာတိုင်းပြည်အတွက်မကောင်းပါဘူ
းဒီလိုနိုင်ငံတကာဘက်ကရခိုင်ရင်းနဲ့ပတ်သက်ပြီးဝေဖန်ဖိအားပေးနေချိန်မှာအစိုးရအနေနဲ့ကောင်းမွန်စွာကင်တွယ်ပေးဖို့လိုတယ်လို့လည်းသူကပြောပါတယ်ဒီလိုသာမကင်တွယ်နိုင်ဘူးဆိုခဲ့ရင်ပိုပြီးအခြေအနေဆိုးလာပွဲရှိနေပြီးမလိုလားအပ်တာတွေပါဖြစ်လာနိုင်တယ်လို့သူကသုံးသပ်သွားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသအတွင်းအကြမ်းဖက်မှုများနဲ့ပတ်သက်လို့လုံခြုံရေးဆိုင်ရာအစီရင်ခံစာဆာရွက်စာရွက်တွေလက်ဝဲတွေ့ရှိတယ်လို့ဆိုပြီးရိုက်တာသတင်းဌာနရဲ့ဌာနေသတင်းတောင်နှစ်ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်လက်ရှိတီစဲမီဒီယာဥတွေမှာတော့သတင်းပြည့်စုံမှန်ကန်စွာတင်ပြနိုင်ဖို့အတွက်သတင်းနဲ့ဆက်ဆက်တဲ့အချက်လက်တွေကိုမေးမြန်းစုဆောင်ွက်ရှိတယ်လို့ထုတ်ပြန်ထားပေမဲ့သတင်းရယူခွင့်နဲ့ပတ်သက်လို့အစိုးရဘက်ကအရေးယူမှုတွေရှိနေသေးဖြစ်ပြီးဒီတစ်ချိန်အရေးယူမှုဟာအပြင်းထန်ဆုံးသောအရေးယူမှုတစ်ခုဖြစ်ပါတယ်ရှင်
။ VOA သတင်းတော်မေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ရခိုင်ဒေသအရေးနဲ့ပတ်သက်လို့တင်ပြခြင်းပါတယ်။အကြမ်းဖက်ပြည်ပကတွေဖြစ်ခဲ့တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကပြန်လည်တည်ငြိမ်လာနေပြီဆိုပေမဲ့လည်းလူမှုအတိုင်းဝိုင်းတွေကြားစိုးရိမ်မှုတွေကြီးထွားနေစေဖြစ်ပြီးလူတွေရဲ့နေစဉ်သွာလာနေထိုင်မှုမရှိတော့သလောက်ဖြစ်နေတယ်လို့ ICRC ရဲ့နိုင်ငံတကာလုပ်ငန်းများဆိုင်ရာညွှန်ကြားရေးမှူး Dominic Stehart ကပြောပါတယ် Mr. Stehart ရဲ့၃ရက်ကြာရခိုင်ပြည်နယ်ခီးစဉ်လေးလာတွေ့ရှိချက်အနေနဲ့ပတ်သက်လို့ AB သတင်းကိုအခြေခံပြီး Mark Computer ကစူးစီးတင်ပြထားပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြောပြန်ပြန်လည်ဖြစ်ပွားပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်တိုင်းနေချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးကြတဲ့အထိအခြေအနေတွေဆိုးရွားခဲ့ပြီးတဲ့နောက်၃လကြာလာချိန်မှာတော့အခြေအနေကတည်ငြိမ်စပြုပြီးအကြမ်းဖက်မှုတွေမတွေ့ရတော့ဘူးဆိုပေမဲ့လည်းလူတွေကြားမှာစိုးရိမ်ထိတ်လန့်မှုတွေကအများကြီးကျနေတော့မယ်လို့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကို၃ရက်ကြာတွားရောက်လေ့လာခဲ့တဲ့ ICRC နိုင်ငံတကာကြက်ချီနီအဖွဲ့ရဲ့နိုင်ငံတကာလုပ်ငန်းများဆိုင်ရာညွှန်ကြားရေးမှူး Dominic Stehart ကပြောပါရယ်ဒီဆိုရမှုတွေကြောင့်ပဲလူတွေရဲ့နေတူဝါသွာလာနေတိုင်းရှင်သန်မှုတွေမရှိတော့သလောက်ဖြစ်နေတယ်လို့ Mr. Stehart ကပြောပါတယ
် It is difficult to say exactly how many people are remaining in Rakhine what we know is
ချိန်ပြည်နယ်တွင်းထဲမှာဒုက္ခသည်ဘလောက်များများကျန်နေသေးလဲဆိုတာသိချာသိရဖို့ခက်ပါတယ်ကျွန်တော်သိထားတာကပြီးခဲ့တဲ့ August 25ရက်နေ့ကဖြစ်ပျက်တွေဖြစ်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့ဒုက္ခသည်6သိန်းကျော်ရှိတယ်ဆိုတာနဲ့ရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုလိုအပ်ချက်တွေအကြီးအကျယ်လိုအပ်နေတယ်ဆိုတာပါအထူးသဖြင့်အကြမ်းဖက်မှုတွေကလူမှုတိုင်းဝိုင်းအလုံးပေါ်မှာပြင်းထန်တက်ရောက်မှုတွေရှိနေပြီးတော့အလုံးကစိုးရင်ကြောက်ရွံ့နေရတာကြောင့်ဖြစ်ပါတယ်လူတွေရဲ့နေထိုင်မှုကဘဝရှင်သန်သွားလာနေထိုင်မှုတွေအလုံးရပ်တန့်သွားတာကိုကျွန်တော်ခီးစဉ်တွင်မှတွေ့ခဲ့ရပါတယ်လူတွေကရွာတွေကနေပြီးတော့အပြင်ကိုမသွားရကြတော့သလိုပဲလေထဲကိုင်းတဲ့ဆင်းရမှာဈေးသွားရမှာကတော့မှစိုးရင်ထိတ်လန့်နေကြတာပါဘေကူမမတော်ရဲကြတော့သလိုပဲလူတွေရဲ့နေစဉ်သွာလာနေထိုင်မှုဘဝတွေအားလုံးရပ်တန့်သွားတာပါပဲ
လက်ရှိမှာဒုက္ခသည်တွေနေရပြန်နိုင်ရေးကိုနှစ်ဖက်အစိုးရတာဝန်ရှိသူတွေကြိုးပမ်းနေကြပေမဲ့လည်းဒီဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်တဲ့အခြေအနေမျိုးမဖြစ်မှာကိုစိုးရိမ်တဲ့အကြောင်းလဲ Mr. Stehart ကပြောပါတယ်
Well the most important thing when we talk about return is that return has to be voluntary.
ဒီအပြင်ပြောကြတဲ့အခါမှာအရေးကြီးဆုံးကတော့ဒုက္ခသည်တွေကိုယ်တော်ကိုယ်ဆန္ဒနဲ့ဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးဆိုတာပါ။ကျွန်တော်တို့မမြင်ချင်ဆုံးကတော့အခုမြင်တွေ့နေရတဲ့ဒုက္ခသည်စခန်းတွေလိုမျိုးတနေရာထဲမှာစခန်းချပြီးတော့နေရာချထားပြီးတဲ့ပုံစံမျိုးပါ။လူတွေလွတ်လပ်လပ်သွားလာနိုင်တာမရှိအသက်မိုးဝမ်းကြောင်းလုပ်ငန်းတွေလည်းဘာမှမလုပ်နိုင်ဘဲနဲ့လူသားချင်းစာနာမှုအကူအညီပေါ်မှာပဲမိကိုနေထိုင်နေရတဲ့အခြေအနေမျိုးပါဒီလိုမျိုးနေရပြန်ရောက်သွားတာမျိုးကိုကျွန်တော်တို့လုံးဝမတွေ့ကြပါဘူ
းရခိုင်ပြည်နယ်တွင်းပြည်ပခါတွေကြောင့်ထိခိုက်ပျက်စီးမှုတွေဘလောက်ထိကြီးမားခဲ့တယ်ဆိုတာကိုလည်းသူ့ရဲ့ခီးစဉ်အတွင်းမှာတွေ့မြင်ခဲ့ရတယ်လို့ Mr. Stehart ကပြောပါတယ
် What I saw during my 3 days visit in the north of Rakhine is indeed a number of villages along the roads
ဒီကိမီနယ်မြောက်ပိုင်းကိုတွားခဲ့တဲ့၃ရက်တာခီးစဉ်အတွင်းကျွန်တော်တွေ့ခဲ့ရတဲ့အထင်မှာတော့လမ်းတစ်လျှောက်ကကြီးရွာတွေအများပြားလုံးဝပျက်စီးနေတာပါဒါတွေကိုကြည့်လို့ရှိရင်ထိခိုက်ပျက်စီးမှုပမာဏဘလောက်ထိကြီးမားခဲ့တယ်ဆိုတာကိုသိနိုင်ပါတယ
်လက်ရှိမှာအကြမ်းဖက်မှုတွေရှိနေတော့ပေမဲ့လည်းရခိုင်ပြည်နယ်အတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိနေဆဲဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာနေတဲ့ဒုက္ခသည်တွေလည်းရှိနေတော့မယ်လို့ Mr. Stehart ကပြောပါတယ်အစောပိုင်းအချိန်တွေတုန်းကလောက်ထွက်ပြေးတဲ့သူအရေအတွက်မများပေမဲ့လည်းတနေ့ကိုပြန်များအယောက်300လောက်ကတော့ရောက်လာနေစေပဲလို့ဆိုပါရယ်ဒီကြောတွေ့နေစီမထဆရာဝန်များအသင် MSF ကလည်းသူတို့လေးလာတွေ့ရှိထားတဲ့စည်ရင်းကောက်ယူမှုတွေအရာရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေပြန်လည်ဖြစ်ပွားခဲ့တဲ့ပထမတစ်လအထွန်းမှာကိုပဲရိုဟင်ဂျာမွတ်စလင်6,900ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့ဒီကနေ့ပြောဆိုလိုက်ပါရယ်ဒီအထဲမှာ930ထက်မနည်းကအသက်5နှစ်အောက်ကလေးတွေဖြစ်တယ်လို့လည်းဖော်ပြထားပါရယ် ရခိုင်ပြည်နယ်တွင်ပြီးခဲ့တဲ့ဩဂတ်လတည်းတကြောပြန်ပြောင်းလဲဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်6000ကျော်ရှိပြီးဒီလိုအခြေအနေရောက်အောင်မြန်မာစစ်တပ်လုံခြုံရေးတပ်ဖွဲ့တွေကစနစ်တကျအကွက်ချစီစဉ်လှုပ်ဆောင်ခဲ့တာဖြစ်တဲ့ဒါရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာဖြစ်တဲ့ဆိုပြီးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်းကပြင်းပြထန်ထန်ဝေဖန်ပြောဆိုနေကြတာပါဒါပေမဲ့မြန်မာဆွေရတာဝန်ရှိသူတွေကတော့နိုင်ငံတကာရဲ့ဆွဆွဲပြောဆိုချက်တွေကိုဒီဇိုင်းမမတ်ညင်းပယ်ထားပါရဲ့ရှင်
။မခင်ဖြူတွေးစူးစီးတင်ပြခဲ့တာပါ။အမေရိကန်နိုင်ငံရေးမှာ Republican Party လွှမ်းမိုးတဲ့နေမြေမှာ Democrat အမတ်တူအနိုင်ရသွားတဲ့ထူးခြားတဲ့အခြေအနေတရက်ကိုမတင်ပြခင်အခုတော့ LeBron လှုပ်ရှားသူတွေရဲ့နောက်ဆုံးအခြေအနေကိုလည်းပြောပြချင်ပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းအကောင့်ထဲမပေါ်တဲ့အတွက်စီမံကိန်းကိုအရေးယူဖို့တောင်းဆိုတဲ့လက်ဘရောင်းဒေတာကန်နီဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုတွေ့ခွင့်မရဘဲရဲအင်အားတရာကျော်နဲ့ပိတ်ဆို့ခံခဲ့ရပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ
။စကိုင်းတိုင်းမုံရွာခရိုင်ရင်းမာပင်မြို့နယ်တဲကလက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းကုမ္ပဏီတွေကလိုက်နာမှုမရှိဘူးဆိုပြီးအရေးယူဆောင်ရွက်ပေးဖို့အတွက်နေပြည်တော်မှာရှိတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ကြိုးစားခဲ့တဲ့လက်ဘရောင်းတောင်ဒေသခံတွေဟာရဲတွေရဲ့တားဆီးမှုကိုခံခဲ့ရတယ်ဆိုပြီးဥဆောင်သွားတွေ့ခဲ့သူလက်ဘရောင်းတောင်ဒေသခံတို့ကပြောပြပါဗျာ။ဒေါက်ဆန
်းစုကြည်အိမ်ကိုကျမတို့သွားကြတယ်လက်ဘရောင်းတောင်ဒေသခံရှင်းရောက်ရဲ့နောက်ပြီးလေးရှင်းရောက်ရဲ့ရန်ကုန်ကလက်ဘရောင်းတောင်ဒေသကကာကွယ်ဆောင်ချက်ရှင်လေးရောက်ရဲ့နဲ့အားလုံးဆက်မရောက်သွားပြီးတော့ကျမတို့ဒေသခံတွေကတော်စုံနဲ့တွေ့ကြပါတယ်လို့ပြောတော့ကြကျမတို့ကိုတွေ့ခွင့်မပေးနိုင်ဘူးဆိုပြီးတော့ရဲတွေကလုံးဝမှအဝင်မခံပါဘူးရှင်
။လက်ဘရောင်းတောင်ကျေးရီစီမံကိန်းကြောင့်မြေယာတွေနစ်နာဆုံးရှုံးမှုတွေဖြစ်ရတာရောကျင်းမယူထားတဲ့မြေနေရာတွေမှာစိုက်ပျိုးခွင့်မရတာတွေကြောင့်စုံစမ်းစစ်ဆေးရေးကော်မရှင်ကဆုံးဖြတ်ထားတဲ့အတိုင်းပဲသူတို့တောင်းဆိုခဲ့ကြတာဖြစ်တယ်လို့လည်းဆိုပါတယ်
။ကျမတို့စုံစမ်းစစ်ဆေးခံတာပါလေအစားဆုံးမြေက6900ကိုပေါ်ဆောင်ပေးရမယ်။ဒါမှမဟုတ်ဒေသခံတွေသူတို့ရောကျင်းမယူကိုလုံးဝမှထောက်ယူထားတယ်မတော်တူစိနနဲ့နာပြီးသူကမဆိုင်ပြောသူကစိနနဲ့နာကြည့်ကိုလည်းကျမတို့တောင်းဆိုတယ်။နောက်တစ်ချက်ကဟိုဒေါက်ဆန်းစုကြည်ကိုတိုင်းနဲ့စီမံကိန်းကြီးရတဲ့လိုအပ်တည်တဲ့ဘူတင်းထားသူတို့ကကိုစံမျိုးကိုပြန်ပြီးတော့ပေးအပ်ရမယ်ဆိုတဲ့ဟာကိုလည်းပါတယ်အဲ့ဒါကိုလည်းတစ်ချက်တောင်းဆိုတယ်။နောက်သဘာဝပတ်ဝန်းကျင်ကျမတို့အစ်စ်ရေစိုးတွေကြောင့်ကျမတို့လုတ်ကန်စားတော့တယ်မိမိတို့မှအပြစ်ဆီးဆုံးရှုံးနေစီးအတွက်အဲ့ဒါအချက်လက်တွေကိုသင်ပြတာပါရှင်။
ဒီနောက်မှာတော့အလားတူတောင်းဆိုချက်တွေကိုနေပြည်တော်မှာရှိတဲ့တရုတ်တန်ယုံကိုလည်းတွားရောက်ပို့ခဲ့ရမှာတော့တရုတ်တန်ယုံဘက်ကလည်းလက်မခံခဲ့ဘူးလို့ဆက်ပြောပြပါဗျ။မြန်မာဝမ်ပောင်ကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာထွက်ပြီးမှတော့စာချုပ်အစ်စ်ပြန်လဲချုပ်ဆိုပြီးမြန်မာအစိုးရက57ရာခိုင်နှုန်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝမ်ပောင်ကုမ္ပဏီက30ရာခိုင်နှုန်းခွဲဝေယူဖို့အတွက်ဆုံးဖြတ်ခဲ့တာပါ။လက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ဒေသခံတွေကန့်ကွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာ9နှစ်ကျော်ကြာခဲ့ပါပြီ
။ဒါတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့အမေရိကန်နိုင်ငံရေးအခြေအနေကိုလည်းကြည့်အောင်ပါ။ Republican Party အားကောင်းတဲ့ Alabama ပြည်နယ်မှာ Democrat Party ဒေါက်ဂျုံဖာအထက်လွှတ်တော်အမတ်နေရာရွေးကောက်ပွဲကိုအနိုင်ရသွားပြီးတဲ့နောက်အမေရိကန်နိုင်ငံရဲ့နိုင်ငံရေးအခြေအနေဟာပြောင်းလာနေပုံရပါတယ်။သမ္မတထရန့်ကထောက်ခံအားပေးပြီးအငင်းပွားဝယ်ရာဖြစ်နေတဲ့ Republican ကိုယ်စားလှယ် Ryan Moore ကို Democrat Party Jones ကအနိုင်ရခဲ့တာဖြစ်ပါတယ်။ Jones အနိုင်ရသွားပြီးတဲ့နောက်မှာတော့ Democratic တွေဟာရှေ့နှစ်မှာကျင်းပမဲ့လွှတ်တော်ကြားဖြတ်ရွေးကောက်ပွဲတွေမှာအနိုင်ရမယ်လို့ပိုပြီးတော့ယုံကြည်လာနေပြီး Republican တွေကလည်းသူတို့ပြန်အနိုင်ရဖို့နည်းလမ်းတွေရှာဖွေနေကြပါတယ်။ VOA သတင်းတော့ Jim Malone သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုအယ်လာဘားမားပြည်နယ်မှာတော့ဒီမိုကရက်ပါတီကဒေါက်ဂျွန်းစ်ကိုထောက်ခံသူတွေဟာရီပဘလစ်ကန်ပါတီကရိုင်းမိုကိုအနိုင်ရလိုက်တဲ့အပေါ်အောင်ပွဲခံခဲ့ကြပါတယ်။ရိုင်းမိုဟာလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကသူအသက်30ကျော်နှစ်တည်းအတွင်းမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာရမဖွဲ့မရလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုမကျော်လွှားနိုင်ခဲ့ပါဘူး။ဒါပေမဲ့ရိုင်းမိုကတော့သူရှုံးပြီဆိုပြီးအခုချိန်ထိကြေညာခြင်းမရှိသေးပါဘူး။ဂျုံးစ်အနိုင်ရသွားတာကတော့အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတွေအများအပြားအပါအဝင်ဒီမိုကရက်တွေအတော်များများထွက်ပြီးမဲပေးခဲ့ကြတာကြောင့်ဖြစ်သလိုစိတ်ပြက်လက်ပြက်ဖြစ်နေတဲ့ Republican တွေတိတ်ပြီးမဲထွက်မပေးတာရဲ့စစ်တမ်းကောက်ပြီးလူတို့သဘောကျတဲ့ကိုယ်စားလောင်းကိုရွေးတဲ့မဲဆွယ်စည်းရုံးရေးတွေကြောင့်ဖြစ်ပါတယ်။ Republican Party ကိုထောက်ခံတဲ့ Alabama ပြည်နယ်မှာအနိုင်ရလိုက်တဲ့အတွက်တက်လွတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer အပါအဝင်ဒီမိုကရက်တွေကတော့စိတ်လှုပ်ရှားနေကြပါတယ်
။ So you put all that together, base being energized, millennials overwhelmingly democratic suburb swinging
ချင်းကလူဆရာတက်ကြွားလာတာထောက်စုနှစ်မှာမွေးရသူတွေအများစုကဒီမိုကရက်တွေဖြစ်နေရတဲ့စင်ကြီးဘုံမှာနေရသူတွေကဒီမိုကရက်တွေကိုထောက်ခံလာကြတာဒါတွေအားလုံးကိုပေါင်းလိုက်မယ်ဆိုရင်တော့ကျွန်တော်တို့အခြေအနေကကောင်းပါတယ
်ပါတီနှစ်ခုစလုံးကရှင်းနှစ်မှာကျင်းပမယ်လွတ်တော်ရွေးကောက်ပွဲအတွက်ပြင်ဆင်နေကြတာကြောင့် Jones အနိုင်ရလိုက်တာကနိုင်ငံရေးအအောင်တုံလုံးမှုတွေဖြစ်စေတယ်လို့နိုင်ငံရေးအကဲအခတ် Larry Sabato က Skype ကနေတဆင့်ပြောပါတယ
် If I were running Republican campaigns for Senate, for House, for Governor, for state legislature
ကျွန်တော်သား Republican ကနေအထက်လွှတ်တော်အောက်လွှတ်တော်ပြည်နယ်အုပ်ချုပ်ရေးမှုနဲ့ပြည်နယ်လွှတ်တော်နေရာတွေအတွက်ဝင်ရွေးခံရမယ်ဆိုရင်တော့ကျွန်တော်အနေနဲ့တကယ်ကိုစိတ်ပူမိပါမှာဘာကြောင့်လဲဆိုတော့ Democrat တွေကအင်းနဲ့အားနဲ့မဲပေးလာနေကြလို့ပါ
တချိန်တည်းမှာပဲသမ္မတ Trump အပေါ်လူလူရဲ့ထောက်ခံမှုကလည်းကြာဆင်းနေဆဲဖြစ်ပါတယ်အထက်လွှတ်တော်အမတ်နေရာကိုရှုံးနိမ့်လိုက်ခြင်းအဖြစ် Republican တွေအတွက်အုတ်ချုပ်ဖို့ပို့ပြီးတော့ခက်ခဲစေမှာဖြစ်တယ်လို့ Brookings Institution ကနိုင်ငံရေးအကဲအခတ် Molly Reynolds ကလည်းပြောပါတယ
် We see that Republicans once Jones is seated will now have a 51 instead of 52 seat majority in the
Jones တို့တော်တဲ့ရောက်လာတာနဲ့ Republican တွေဟာအထက်လွှတ်တော်မှာ52နေရာဖြစ်ရမယ့်အစား52နေရာပဲဖြစ်သွားမှာပါလွန်ခဲ့တဲ့နှစ်အတွင်းအထက်လွှတ်တော်မှန်နေရ52နေရာနဲ့တော့သူတို့ဟာအတော်လေးအခက်အခဲတွေနဲ့ရင်ဆိုင်နေရတာကိုကျမတို့အချင်းချင်းတွေ့ခဲ့ရပြီးပါပြီ52နေရာဆိုတော့အဲ့ဒီစိန်ခေါ်မှုတွေကပိုးပြီးတော့ခက်လာဖို့ပဲရှိပါတယ
်ရွေးကောက်ပွဲအကြိုကာလတုန်းကတော့သမ္မတ Trump ရဲ့ရွေးကောက်ပွဲအကြိုကာလတုန်းကသမ္မတ Trump အဓိကပေးထားတဲ့ကတိတစ်ခုဖြစ်တဲ့အခွန်ဥပဒေပြောင်းလဲရေးနဲ့ပတ်သက်ပြီးဥပဒေကြမ်းကိုသဘောတူလိုက်ကြပြီလို့အောက်လွှတ်တော်နဲ့အထက်လွှတ်တော်မှာရှိတဲ့ Republican ခေါင်းဆောင်တွေကဗိုလ်ထုနေမှာပြောပါတယ်ရှိလာမှာ Jones အထက်လွှတ်တော်အမတ်ဖြစ်တဲ့ကျန်းသက်စွာမကျေးဇူးခင်မှာအခွန်လျှော့ချရေးအစီအစဉ်ကိုအပြစ်တတ်နိုင်လိမ့်မယ်လို့ Republican တွေကတော့မျှော်လင့်နေကြပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြသွားတာပါတော်ရရှိများခင်ဗျာလာမယ့်စနေည VOA ဓာတ်ရိုက်လေလံအစီအစဉ်မှာအခု2019ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဘယ်လိုအခြေအနေရှိသလဲဘယ်လိုစိန်ခေါ်မှုတွေရှိသလဲဆိုတာတွေနဲ့ပတ်သက်ဖို့ဆွေးနွေးဖို့ရှိတာမို့ပါဝင်ဆွေးနွေးလိုသူတွေမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာအခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9နာရီကနေ9နာရီခွဲထိ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုရုဆလောင်းကနေဖမ်းယူရှုစားနိုင်ပါတယ် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချင်းကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆွဆဲနေရတယ်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ပဲပယ်ချလိုက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြန်ပက်တွေကသမ္မတဖြစ်တရားဝင်မှုကိုထိုးနှက်တိုက်ခတ်ဖို့ဆွဆဲချက်တက်တက်သာဖြစ်ကြောင်းလဲပြောဆိုလိုက်ပါတယ်နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်မယ်လို့မျှော်လင့်ကြောင်းလဲမော်စကိုမြို့တော်မှာဒီကနေ့ပြုလုပ်ခဲ့တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုခဲ့တာပါကမ္ဘာတဝန်းနဲ့ရှေ့လေပိုင်းဒေသတွေမှာတိမငိမ့်ဖြစ်စေအီရန်ရဲ့လုံရက်တွေကိုဒီကနေ့ကြာစာပြင်းတဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီပြောဆိုမယ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်ကိုယ်စားလှယ်ဖွဲ့ကပြောဆိုလိုက်ပါတယ်အမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားဂျာမနီတို့နဲ့အီရန်တို့ကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုအီရန်ဘက်ကလက်တွေ့ဆောင်ရွက်မှုပေါ်ကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်လို့သံတမန်ကြီးဟေးလီကပြောဆိုသွားမှာဖြစ်ပါတယ်အမေရိကန်ပြည်အောင်စုအဲဘာမပြည်နယ်ကိုစားပြုထက်လွတ်တော်အမတ်နေရအတွက်ကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာ Republican Party ကနေရှင်ပြိုင်ခဲ့တဲ့ Raimo အနေနဲ့ရှုံးနိမ်ကြောင်းလက်ခံပြီးမှန်ကန်တဲ့လမ်းကိုလိုက်ဖို့ Democrat ကိုယ်စားလှယ် Doc Jones ကတိုက်တွန်းလိုက်ပါတယ်။အင်္ဂါနေ့ကရွေးကောက်ပွဲမှာတော့ Democrat ကိုယ်စားလှယ် Jones ကထောက်ခံမဲ့ 49.9% ပြန်ပြဖြစ်တဲ့ Raimo ကတော့ 48.4% အတိအကျရရှိသွားခဲ့ကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့နေမင်းရှင်းလင်းတဲ့ဆက်စင်ရေးတွေစတင်တဲ့ပထမတစ်လအတွင်းတည်ဆုံသူရိုဟင်ဂျာမွတ်စလင်အရေအတွက်ဟာ6,900ထက်မနည်းရှိခဲ့ကြောင်းနေစည်းမချဆီအောင်များဖွဲ့ MSF ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ရိုဟင်ဂျာတွေကိုမင်းမြန်ပြည့်စုံထားတဲ့စစ်တမ်းကို MSF ကဒီကနေ့ထုတ်ပြန်မှာပြောဆိုလိုက်တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းနိုမီတာ7925တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.